အမေရိကန်ကထိန်းချုပ်ထားတဲ့အာဖဂန်နစ္စတန်နိုင်ငံရဲ့အငွေဒေါ်လာ9ဘီလီယံတဲက6ဝက်လောက်ကိုအမေရိကန်မှာ2000တခုနဲ့စက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်မှုမှာတေဆုံးဒဏ်ရာရသူတွေအတွက်30ခွင့်ပေးမယ်။သမ္မတအမေတရားကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတောက်ကြမ်းလေးမှာလက်မှတ်ရေးထိုးလိုက်ပါတယ်။ကျန်အငွေဒေါ်လာ3ဘီလီယံခွဲကိုတော့အာဖဂန်နစ္စတန်နိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအကူအညီအတွက်ငွေချင်းရန်ပုံငွေတရက်ကိုထူထောင်ဖို့ချထားမှာဖြစ်ကြောင်းသမ္မတအင်ဂျူကပြောပါတယ်။အမေရိကန်ရဲ့ဒီဆုံးဖြတ်ချက်ပေါ်မှာအာဖဂန်ကိုထိန်းချုပ်ထားတဲ့တာလီဘန်တွေကချက်ချင်းပဲပြစ်တင်ရှုံချလိုက်ပါတယ်။ဒါဟာအာဖဂန်ပြည်သူတွေရဲ့ငွေကိုခိုးယူတာဖြစ်တယ်လို့ဒီငွေကိုအမေရိကန်ကထိန်းချုပ်ထားတာဟာကျုပ်ဝင်အရာရောလူသားစာနာမှုအရာပါအာဖဂန်ကျတဲ့လုပ်ရဖြစ်တယ်လို့ဒိုဟာတာလီဘန်ရုံးပြောခွင့်ရမဟာမက်နဟင်းကပြောပါတယ်။အာဖဂန်မှာသမ္မတအာရှ်ဖ်ဂန်ရဲ့အစိုးရပြုတ်ကျပြီးတာလီဘန်တွေထိန်းချုပ်လိုက်တဲ့2021ဩဂုတ်လကောင်ကစပြီးအမေရိကန်နိုင်ငံကြီးရောက်ဗဟုပံမှာထားတဲ့အာဖဂန်နစ္စတန်နိုင်ငံဒါအာဖဂန်နစ္စတန်ဘဏ်ကအရင်ငွေဒေါ်လာ9ဘီလီယံကိုအမေရိကန်ကထိန်းချုပ်ထားတာပါ။2000ခုနှစ် 9/11 တိုက်ခိုက်မှုကိုစီစဉ်ခဲ့တဲ့အယ်ကိုင်ဒါခေါင်းဆောင်အိုဆာမာ ဘင်လာဒင်ကိုရှေ့ရဖို့နဲ့ဒီကျန်းဖက်ဖွဲ့ကိုချေဖြတ်ဖို့ဒီတိုက်ခိုက်မှုအပြီးအာဖဂန်မှာအာဏာရလာတဲ့တာလီဘန်တွေကိုအမေရိကန်ဘက်ကတောင်းဆိုပေမဲ့တာလီဘန်တွေကငြင်းဆိုခဲ့တာပါ။ 9/11 မှာတိတ်တိတ်ထိခိုက်ဒဏ်ရာသူတွေမိသားစုဝင်တွေကအမေရိကန်တရားရုံးလေကမ်းနဲ့တဆင့်ရော်သေးရဖို့နှင့်နေချီစူးစမ်းနေကြတာဖြစ်ပြီးမနစ်ကအာဖဂန်မှာတာလီဘန်ရဲ့ကျန်းသူအာဏာရလာချိန်မှာတော့တောင်းဆိုမှုတွေကိုပြန်ပြီးလှုပ်လာကြတာဖြစ်ပါတယ်။